Mexico နယ်စပ်မှာတတိုင်းတည်ဆောက်မဲ့ကိစ္စအတွက်သူတောင်းထားတဲ့ American Dollar 5 billion မရရင်အစိုးရရန်ဒီယာတွေကိုလာမဲ့တောက်ကြာနေညတကောင်ရံမှာတစိမ့်တစ်ပိုင်းရက်ဆိုင်ပြင်မယ်ဆိုပြီးချိန်ချောက်ပြောဆိုမှုကနေ American သမ္မတ Donald Trump ဘက်ကအ short ပေးလာတဲ့အတွက် Democrat နဲ့ Republican လွှတ်တော်အမတ်တွေရှေ့ဆက်လုပ်ငန်းစဉ်အတွက်လွှတ်တော်တွင်းမှာတွေ့ဆုံဆွေးနွေးနေကြပါတယ် VOA သတင်းတော့ Jeff Custer ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကဆက်ပြီးပြောပြမှာပါရှင်
American အစိုးရရန်နရာတွေရံမတော်အောင် February 10ရက်နေ့အထိတုံနိုင်တဲ့ရေတိုးအသုံးစိတ်အတွက်လွှတ်တော်မှမကြခင်အတည်ပြုမယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်။တကယ်လို့လွှတ်တော်နဲ့သမ္မတအင်မီရောအကြားကြားကာလရေတိုးအသုံးစိတ်အတွက်သဘောတူညီချက်မရနိုင်ဘူးဆိုရင်မရှိမဖြစ်လိုအပ်တဲ့အရေးပေါ်ဝန်ထမ်းတွေကလွဲလို့ကျန်တဲ့အစိုးရဌာနတွေကလုပ်ငန်းတွေတောက်ကြနေညတကောင်ကျော်ရင်ရပ်ဆိုင်ပြရမှာပါ။အတိုက်အခံဒီမိုကရက်တိုဖက်ကသမ္မတဒေါ်နယ်ထရမ့်ရဲ့တောင်းဆိုချက်ကိုသဘောမတူတဲ့အတွက်အခုလိုရေတိုးအသုံးစိတ်ကိုအတည်ပြုရဖြစ်လာရတာလို့မစ်ချ်မက်ကော်နဲကအခုလိုပြောပါတယ
် I'm sorry that my democratic colleagues couldn't put the partisanship aside and show the same good faith flexibility
ကျွန်တော်ရဲ့လှုပ်ဖို့ကံပဲဒီမိုကရက်တီဘက်ကပါတီဆွဲတွေကိုဘေးဖယ်မထားနိုင်တဲ့အတွက်စိတ်မကောင်းဖြစ်ရပါတယ်သမ္မတထရမ့်ဟာကျွန်တော်တို့နိုင်ငံရဲ့နေဆက်တွေတည်တံ့ခံရပြီးလုံခြုံမှုရှိဖို့အတွက်တမကအမေရိကန်မိသားစုတွေရဲ့ဘေးကင်းရေးအတွက်လိုအပ်တဲ့အရင်းအမြစ်တွေရရှိအောင်သူ့ဘက်ကဆွေးနွေးညှိနှိုင်းဖို့လမ်းဖွင့်ထားတယ်ဆိုတာပြသခဲ့ပါတယ
်။နေဆက်လုံခြုံရေးမှာလိုအပ်တဲ့ကုန်ကျစရိတ်အတွက်2019ခုနှစ်မှာဒေါ်လာ 3.3 ဘီလီယံသုံးစွဲဖို့ဒီမိုကရက်တို့ဘက်ကတင်ပြထားပေမဲ့တတိုင်းတည်ဆောက်ရေးအသုံးပြုဖို့တော့မဟုတ်ပါဘူး။ဒီမိုကရက်ပါတီကလူနည်းစုခေါင်းဆောင်အထက်လွှတ်တော်အမတ်ချက်ရှူမာကလည်းရေတိုးအသုံးစိတ်အတည်ပြုမဲ့ကိစ္စကိုထောက်ခံမှာဖြစ်ပေမဲ့တတိုင်းတိဆောက်ရေးဟာထိရောက်မှုမရှိတဲ့အလဟတကုန်မဲငွေဖြစ်တဲ့အတွက်ထောက်ခံမှာမဟုတ်ဘူးလို့အခုလိုပြောပါရယ
် Democrats have been perfectly clear we want smart effective border security but that's not a wall
the president ဒီဘက်ကတော့ဒီကိစ္စကိုရှင်းရှင်းလင်းလင်းပြောထားပြီးပါပြီထိရောက်မှုရှိတဲ့နယ်စပ်လုံခြုံရေးကိုကျွန်တော်တို့လိုလားပါတယ်ဒါပေမဲ့တတိုင်းဆောက်ဖို့တော့မဟုတ်ပါဘူး။နယ်စပ်လုံခြုံရေးကိုဒီမိုကရက်တွေဘက်ကဆန့်ကျင်ကန့်ကွက်နေတယ်ဆိုပြီးတော့သမ္မတနဲ့ Republican Party ခေါင်းဆောင်တွေဘက်ကအကြိမ်ကြိမ်ပြောနေကြတာပါ။ဒီနေ့မနေ့မှရင်ပဲအဲ့လိုပြောကြပါသေးတယ်။အဲ့ဒါလုံးဝမမှန်ပါဘူး
။သမ္မတ Trump ရဲ့အကြံပေး Kellyanne Conway ကလည်းသမ္မတဘက်ကတတိုင်းတည်ဆောက်ရေးရမုံဝင်ကိစ္စတခြားနည်းလမ်းတွေနဲ့စဉ်းစားမယ်လို့အခုလိုပြောပါတယ်။
I'll take a look at that certainly you know it, this is all breaking news in other words with the congress
တမရကတခြားနေတဲ့ကိုရှာပါလိမ့်မယ်လွတ်တော်ဘက်ကနေပြီးတော့ဘလို့တင်ပြလာမလဲဆိုတာကိုစောင့်ကြည့်ရမှာပါဒါမဲ့လေဒီလိုပြောလို့ဒတိုင်းဆောက်မယ်ဆိုတဲ့ကတိကိုတမရဘက်ကဖျက်လိုက်တာမဟုတ်ပါဘူးရွေးကောက်ပွဲမဲဆွယ်ပွဲတွေမှာပေးခဲ့တဲ့ကတိကိုပြောနေတာမဟုတ်ပါဘူးပြည်သူပြည်သားတွေကိုလုံခြုံအောင်လို့ကာဝယ်ပါမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့တမရတဦးအနေနဲ့ပေးထားတဲ့ကတိကိုပြောနေတာပါ
2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ခဲ့တော့ကလူမှုကြီးကြပ်ရေးဥပဒေတွေတင်းကျပ်ပြီးတော့အမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတည်ဆောက်မယ်လို့သမ္မတထရမ့်ကကတိပေးပြောဆိုခဲ့တာပါဒေါ်လာဘီလီယံပေါင်း20ကုန်ကျမဲ့ဒီတတိုင်းတည်ဆောက်ဖို့ဒေါ်လာ5ဘီလီယံကနဦးသဘောတူဖို့သမ္မတထရမ့်ကတောင်းခံထားပြီးတည်တောင်းဆိုချက်ကိုဒီမိုကရက်တစ်နဲ့ရီပက်ဘလီကန်အမတ်တချို့ကအပြင်းထန်ကန့်ကွက်ထားကြတာပါလက်ရှိမှာလွတ်တော်နေရာစလုံးကိုသမ္မတထရမ့်ရဲ့ Republican Party ကထိန်းချုပ်ထားပေမဲ့လည်းတတိုင်းတည်ဆောက်ရေးရှေ့တိုအတည်ပြုနိုင်ခြင်းမရှိသေးပါဘူး။တတိုင်းတည်ဆောက်ရေးကိုပြင်းပြင်းထန်ထန်ဆန့်ကျင်ကြတဲ့ Democrat တို့ကအောက်လွှတ်တော်ကိုလာမဲ့ January လမှာထိန်းချုပ်လိုက်တဲ့အခါပြင်းထန်တဲ့နိုင်ငံရေးစိန်ခေါ်ချက်တွေနဲ့လည်းသမ္မတထရမ့်ထပ်ပြီးရင်ဆိုင်ရဖို့ရှိနေတာဖြစ်ပါရဲ့ရှင်။